ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံရေးကြားရေးဝန်ကြီးလည်းဖြစ်တဲ့ဂျွန်ပရာမော့ဝီနိုင်ဟာဒီနေ့နေ့လယ်ပိုင်းကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးတော့နေဆက်ရေးရာကိစ္စတွေကိုအတိအကျထားဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းက VOA ကိုပြောပါတယ်
အဓိကတော့ကျွန်တော်နိုင်ငံနယ်စပ်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးပါပဲ။ဒါတော့နိုင်ငံကျွန်တော်ပူပေါင်းဆောင်ရမှာဖြစ်ပါတယ်။ပူပေါင်းဆောင်ရမယ့်အပေးစိတ်တွေတော့ကျွန်တော်တို့ဒါဝန်ကြီးဌာနတွေနဲ့ဆွေးနွေးဖို့ရှိပါတယ်။ဝန်ကြီးဌာနတွေနဲ့လည်းသူတို့ဒါလှုပ်ဆောင်တဲ့ပူပေါင်းဆောင်ရနေတဲ့လုပ်ငန်းတွေရှိပါတယ
်။လက်တလောဒီထိုင်းမြန်မာနယ်စပ်တည်ငြိမ်တဲ့ဘက်မှာတိုက်ပွဲတွေကျင်းထနေပြီးမြန်မာဒုက္ခသည်တွေထိုင်းနိုင်ငံဘက်ခြမ်းကိုအလုံးရင်းနဲ့ထွက်ပြေးလာတွေရှိနေတဲ့အချိန်မှာပဲအခုလိုတွေ့ဆုံကြတာဖြစ်ပေမဲ့လို့ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးတာရှိမရှိ VOA ကမေးမြန်းလာမှာတော့ဦးကျုပ်ဆောင်မင်းထွန်းကဒီအကြောင်းအသေးစိတ်ဆွေးနွေးတာမရှိတဲ့အကြောင်းပြောပါရယ်။နေဆက်တည်ငြိမ်ကိစ္စကိုသာအတိအကျထားပြီးအရင်ကတည်းကနိုင်ငံခြားမှာရှိထားတဲ့လုပ်ငန်းစဉ်တွေဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြတာဖြစ်တဲ့အကြောင်းနဲ့နိုင်ငံခြားတရားမဝင်လက်နက်ရဝယ်မှုလူကုန်ကူးမှုကိစ္စတွေကိုအသေးစိတ်ဆွေးနွေးခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောပါရယ်ရှင်။